ရခိုင်နီနယ်မောင်းနှုံမြို့နယ်အတွင်းကနေကြားဆောက်ကင်းစခန်း၃ခုကိုတိုက်ခိုက်ခဲ့တယ်လို့ဆွဆွဲခံထားရတဲ့အကောင်မူမူဂျာဟစ်ဒင်အဖွဲ့ဟာပါကစ္စတန်နိုင်ငံအတွင်းကအကြမ်းဖက်အဖွဲ့အစည်းတွေနဲ့ဆက်နွယ်မှုရှိတဲ့အဖွဲ့အစည်းဖြစ်တယ်လို့တိတိမိမိကင်တွယ်ဖြေရှင်းဖို့လိုအပ်တယ်လို့မြမအရေးလေးလာစောင့်ကြည့်နေသူဒေါက်တာတင့်ဆွေက VOA ကိုပြောပါရယ်ဒီအဖွဲ့ဟာပါကစ္စတန်အခြေစိုက်အကြမ်းဖက်အဖွဲ့အစည်းတွေနဲ့ဆက်နွယ်မှုရှိနေကြောင်းအိန္ဒိယနိုင်ငံတို့သတင်းမီဒီယာတွေမှာလည်းအထောက်အထားတွေနဲ့တကွရေးသားဖော်ပြထားပါတယ်။ကိုဇော်ဝင်းနိုင်ကပဲအပြည့်စုံကိုဆက်ပြီးပြောပြမှာပါ
။ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်မြို့နယ်အတွင်းကနေကြားဆောင်ကင်းစခန်းတွေကိုအောက်တိုဘာလ9ရက်နေ့ကဝင်ရောက်တိုက်ခိုက်ခဲ့တဲ့လူသိနဲ့ရိုဟင်ဂျာအချမ်းဖက်အုပ်စုအကာမူမူဂျာဟစ်ဒင်အဖွဲ့ဟာဟာဖစ်ဆာယီဦးဆောင်တဲ့ပါကစ္စတန်အခြေစိုက်လက်စကာအီတိုက်ပါအဖွဲ့နဲ့သာမကဂျမ္မူနဲ့ကက်ရှမီးရီးနယ်က JEM လို့ခေါ်တဲ့ဂျိရှ်အီမိုဟာမက်အဖွဲ့နဲ့ဆက်ဆက်တယ်ဆိုတာကိုအိန္ဒိယနိုင်ငံထုတ် The Economic Times သတင်းစာမှာရေးသားဖော်ပြထားပါတယ်။အကာမူမူဂျာဟစ်ဒင်အဖွဲ့ရဲ့ခေါင်းဆောင်တွေဟာပါကစ္စတန်နိုင်ငံမှာတင်းနှံတက်ပြီးတဲ့နောက်ရခိုင်မြက်ကရိုဟင်ဂျာလူငယ်တွေကိုခေါ်ယူလေ့ကျင့်ပေးခဲ့တယ်လို့သတင်းစာမှာဖော်ပြထားပါတယ်။အရင်ကလူသိမများတဲ့ဒီအကာမူမူဂျာဟစ်ဒင်အဖွဲ့ကအခုလိုမြန်မာနိုင်ငံဆောင်ကင်းစခန်းတွေကိုတက်ခိုက်တာဟာအန္တရာယ်ကြီးတဲ့လုပ်ရဖြစ်တဲ့အတွက်ဒါကိုပြတ်ပြတ်သားသားကင်တွယ်ဖြေရှင်းဖို့လိုအပ်တယ်လို့အိန္ဒိယမှာဆယ်စုနှစ်နဲ့ချီနေထိုင်ခဲ့တဲ့ညီမအေးလေးလာတုံတတ်သူဒေါက်တာတင့်ဆွေကပြောပါတယ
်ကျွန်တော်အိန္ဒိယမှာနေခဲ့တဲ့ကာလတော့မှအိန္ဒိယလုံခြုံရေးအေဂျင်စီလို့ခေါ်တဲ့ဖွဲ့စည်းအားလုံးနဲ့ကျွန်တော်ဆက်ဆက်ရှိတော့ခါသူတို့လည်းသတင်းကိုတော်တော်ကိုတည့်တည့်ဝင်ဝင်နှက်နှက်ချွတ်ချွတ်ကြည့်ပြီးရဲ့အေဂျင်စီတွေဖြစ်ပါတယ်ဒါကြောင့်ပထမဆုံးကျွန်တော်ဆွေးနွေးချင်တာကဒီသတင်းဟာတော်တော်လေးဟိုအားကိုးရတဲ့သတင်းတစ်ခုဖြစ်တယ်လို့ပြောလို့ပါတယ်နောက်အဲ့တော့အဲ့မှာကျွန်တော်တို့ဒီရိုဟင်ဂျာအဂရုဘလခေါ်တဲ့အကွာမူမူဂျာဟစ်ဒင်ကိုအိန္ဒိယကတောင်မှသိမသိသေးတဲ့အနေထားအခုမှသူတို့သိလာရတယ်ပေါ့နော်။ပါကစ္စတန်ကိုအမိပြုတဲ့အာဂုပြုတဲ့ဒီအဖွဲ့အစည်းတွေပေါ့နော် JEM တို့ LED တို့ဆိုတဲ့အဖွဲ့တွေပေါ့။ဒီအဖွဲ့တွေနဲ့အခုအသစ်ဖြစ်လာတဲ့အကွာမူမူဂျာဟစ်ဒင်ရိုဟင်ဂျာဒီရခိုင်နေသားရိုဟင်ဂျာအဖွဲ့ကဆက်ဆက်ရှိတဲ့အပြင်အဲ့ဒီအဖွဲ့တွေကကောင်းကောင်းတယောက်ဆိုရင်ဒီ LED အဖွဲ့ကအကောင်းဆုံးတောင်းနဲ့ဟိုစင်မော်တော်အတူစကားပြောတယ်ဆိုတဲ့သက်သေအထောက်ထားလေးရှိတယ်။ဆိုတော့ကကျွန်တော်ပြောရရင်ဒီအကြံဖက်မှုဟာမသေးဘူးအနေကြီးတယ်။ခိတိမိမိနဲ့ချက်ချက်နနဂိုင်တွယ်ဖို့လိုအပ်တယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျ
။မောင်တော်တက်ခိုက်မှုကိုဥဆောင်ခဲ့သူဟာပါကစ္စတန်နိုင်ငံမှာအကြံဖက်တင်နန်းတက်ခဲ့သူဖြစ်ကြောင်းစုံစမ်းသိရှိရတယ်လို့မြန်မာနိုင်ငံတော်သမ္မတရုံးကလည်းသတင်းထုတ်ပြန်ထားပြီးဖြစ်ပါတယ်။အလားတူပဲဒေါအောင်ဆန်းစုကြည်ရဲ့အိန္ဒိယနိုင်ငံခီးစဉ်အတွင်းရခိုင်ပြည်နယ်မှာဖြစ်သွားခဲ့တဲ့ကြမ်းဖက်တိုက်ခိုက်မှုတွေနဲ့ပတ်သက်လို့အိန္ဒိယသတင်းမီဒီယာတွေကမေးမြန်းတာမှာရခိုင်ပြည်နယ်မှာတိုက်ခိုက်မှုပြုလုပ်ခဲ့တဲ့ကြမ်းဖက်အဖွဲ့ဟာပါကစ္စတန်အခြေစိုက်အကြမ်းဖက်အဖွဲ့အစည်းတွေနဲ့တခြားနိုင်ငံတွေကအကြမ်းဖက်အဖွဲ့အစည်းတွေထံကနေငွေကြေးထောက်ပံ့နေရရှိနေတယ်ဆိုတဲ့သတင်းရထားကြောင်းဒါပေမဲ့အဲ့ဒီအချက်ကိုအတည်ပြုလို့မရသေးကြောင်းဖြေကြားခဲ့ပါတယ်။ဒေတာတွေကအိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်အပါအဝင်ထိုင်းဖိလစ်ပိုင်အင်ဒိုနီးရှားစတဲ့နိုင်ငံတွေအတွင်းမှာမွတ်စလင်အစွန်းရောက်တွေရဲ့အကြမ်းဖက်တိုက်ခိုက်မှုတွေမကြာခဏဆိုလိုဖြစ်ပေါ်လေ့ရှိပေမဲ့အော်တိုဘားလ9ရက်နေ့ကရခိုင်ပြည်နယ်အတွင်းကနေကြားဆောင်ကင်းစခန်းတွေကိုတိုက်ခိုက်မှုဟာမြန်မာနိုင်ငံအတွင်းမှာပထမဆုံးအကြိမ်ဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုဖြစ်ပါတယ်။ဒါကြောင့်လဲမြန်မာအစိုးရအနေနဲ့အိန္ဒိယလိုအကြမ်းဖက်တိုက်ခိုက်မှုတွေမှာအတွေ့အကြုံရှိပြီးသားနိုင်ငံတွေနဲ့ဒီကိစ္စကိုပူးပေါင်းဆောင်ရွက်တင်တယ်လို့ဒေါက်တာတင့်ဆွေကပြောပါတယ်။
အဲ့တော့ကျွန်တော်တို့မြန်မာနိုင်ငံမှာဟိုပူးပေါင်းဆောင်ရွက်မှုနဲ့ထောက်ကူယူဖို့ကတော့ဒီနေ့အသင့်ဆုံးဟာအိန္ဒိယနိုင်ငံလို့ကျွန်တော်ယူဆပါတယ်။ဒုတိယတော့ဘင်္ဂလားဒေ့ရှ်အစိုးရဖြစ်ပါတယ်ခင်ဗျ။ပါကစ္စတန်နဲ့ပမာဘီလာရင်အိန္ဒိယကိုဖြတ်ရပါတယ်။ဒါကြောင့်အရင်ကျွန်တော်ရှိစဉ်ကလေးကဒီ refugee ခေါ်တဲ့ဒုက္ခသည်တွေထဲမှာဒီရိုဟင်ဂျာနာမည်နဲ့ဝင်တဲ့အဲပုဂ္ဂိုလ်တွေရှိတယ်။အဲ့တော့ဒီဗုဒ္ဓဘာသာမှာဘုံခွဲမှုနောက်ပိုင်းမှာအိန္ဒိယကဒီရိုဟင်ဂျာနဲ့ပမာနိုင်ငံနဲ့ရခိုင်မြောက်ပိုင်းဒေသကိုအာရုံစိုက်လာကြတယ်။အဲ့တော့အဲ့ဒီဒုက္ခသည် UNHCR ကုလသမဂ္ဂဒုက္ခသည်မြန်မာမင်းကြီးဒီကလက်မှတ်ရတဲ့လူတွေကို၌ကဒီကျွန်တော်တို့အများစုနေတဲ့ဒေလီမှာမဟုတ်ဘဲနဲ့အိန္ဒိယတောင်ပိုင်းဟာဟိုက်ဒရာဘတ်လူမျိုးမွတ်စလင်လူတွေအများစုနေတဲ့နေရာမှာသွားနေကြတယ်ခိုးအောင်ကြတယ်ဆိုတဲ့ဆက်ဆက်တွေပါအိန္ဒိယထောက်ထားတွေလာတယ်
ရခိုင်ပြည်နယ်အတွင်းကအကြမ်းဖက်အုပ်စုတွေကိုတမတော်ကလိုက်လံရှာဖွေတဲ့စစ်စင်ရေးတွေအတွင်းလူခွင့်ရေးချိုးဖောက်မှုတွေရှိတယ်ဆိုတဲ့အဝေးပိုင်းပြောဆိုမှုတွေရှိနေပေမဲ့အဲ့ဒီပြောဆိုမှုတွေအတွက်ခိုင်မာတဲ့တပ်တွေအထောက်အထားရဖို့အခက်အခဲတွေရှိနေတယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ရဟီလီက VOA မြန်မာပိုင်းကိုမနေ့အောက်တိုဘာလ26ရက်နေ့ကပြောကြားခဲ့ပါတယ်။မ မောင်တော်အကြံဖက်တိုက်ခတ်မှုနဲ့ဆက်နွယ်တယ်လို့တန်မြတ်ရှိသူတချို့ကိုမြမအာနာပိုင်တွေကဖမ်းဆီးရမိထားပြီးဖြစ်ပေမဲ့သူတို့ထံကစစ်ဆေးသိရှိရတဲ့အချက်အလက်တွေကိုတရားဝင်သတင်းထုတ်ပြန်တာတော့မရှိသေးပါဘူးခင်ဗျာ